မြန်မာနိုင်ငံရဲ့လူခွင့်ရေးလက်ရှိအခြေအနေကိုစုံစမ်းလေ့လာနိုင်ဖို့အတွက်အမေရိကန်အခြေဆိုင် Human Rights Watch လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ရဲ့ပြပရေးရာလက်ထောက်အမှုဆောင်အရာရှိ Caro Bogart ဦးဆောင်တဲ့အဖွဲ့မြန်မာနိုင်ငံကိုရောက်ရှိနေပါတယ်။လက်တလောတင်းမာမှုတွေနဲ့ပြည်ပခဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ရေးဟာတရားဥပဒေစိုးမိုးမှုအားနည်းတာကြောင့်ဖြစ်တယ်လို့ HRW အဖွဲ့နဲ့တွေ့ဆုံစဉ်မှာ88မျိုးဆက်ပွင့်လင်းလူအဖွဲ့အစည်းကပြောကြားလိုက်တယ်လို့သတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်ပြီးလဲနိုင်ငံတကာစံနှုန်းအတိုင်းဆောင်ရွက်နေတာဖြစ်တယ်ဆိုတာ HRW အဖွဲ့နဲ့တွေ့ဆုံချင်းပြောကြားဖို့ရှိတယ်လို့မြန်ချာရေးဒုတိယဝန်ကြီးကဆိုပါတယ်။ဆက်သွယ်မေးမြန်းထားတဲ့မဆုမုံကတင်ပြပေးပါမယ်ရှင်။
သမရဦးသိန်းစိန်ဦးဆောင်တဲ့အရက်သားအစိုးရလက်ထက်မြန်မာနိုင်ငံတွင်းလူခွင့်ရေးဖြစ်ပေါ်တိုးတက်မှုအခြေအနေတွေနဲ့ဒေသတွင်းလူခွင့်ရေးချိုးဖောက်မှုခံနေရဆဲအခြေအနေတွေကိုတေချာသိရှိနိုင်မှုအခုမြန်မာနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်အခြေစိုက်လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကကိုယ်စားလှယ်အဖွဲ့ဟာသမရအပါအဝင်အစိုးရတာဝန်ရှိသူတွေဝန်ကြီးဌာနတွေနဲ့တွေ့ဆုံမှုရှိသလိုအခုလက်ရှိမှာလည်း88မျိုးဆက်ကျောင်းသားခေါင်းဆောင်တွေအပါအဝင်နိုင်ငံရေးအင်အားစုတွေနဲ့တွေ့ဆုံဆွေးနွေးမေးမြန်းမှုတွေပြုလုပ်နေတာဖြစ်ပါတယ်။မြန်မာနိုင်ငံအတွက်တရားဥပဒေစိုးမိုးမှုအခြေအနေတွေကိုဆွေးနွေးခဲ့သလိုရခိုင်ပြည်နယ်အတွင်းမှာလက်တလောဖြစ်ပွားနေတဲ့အကြမ်းဖက်ပြစ်ပခါတွေနဲ့ပတ်သက်ပြီးလည်း88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းရဲ့သဘောထားကိုဆွေးနွေးခဲ့တယ်လို့ဦးဆောင်ဆွေးနွေးသူတွေကတဦးဖြစ်တဲ့ကိုမာကီက VOA မြန်မာပိုင်းကိုပြောပါတယ်။
ခိုင်ဒီနမှာလက်ချက်ချပွားနေတဲ့ပြိပခါရင်းနဲ့ပတ်သက်လို့လည်းကျွန်တော်ရဲ့သဘောထားအဖြစ်ပဲပေါ့နော်ကျွန်တော်တော့အဲ့အရာကလူမျိုးရေးပြိပခါဗလိုက်ပြိပခါမဟုတ်ဘူးပေါ့ဒါနေသက်မှာတရားဥပဒေစိုးမိုးမှုအားနည်းခဲ့ခက်ဆက်ဆက်အစိုးရဆက်ဆက်ကအာဇီလိုက်စားမှုတွေနဲ့တရားဥပဒေစိုးမိုးမှုအားနည်းမှုကြောင့်နေသက်ဖြတ်ကျော်လာတဲ့ဒီကျူကျော်ပေါ်ရောက်လာသူတွေရှိရဲအဲ့သူတွေနဲ့ဒေသခံတွေရဲ့ပြိပခါဖြစ်တယ်ပေါ့တော့အဲ့ဒီလိုမှာကျွန်တော်တို့ကနိုင်ငံသားဖြစ်ခွင့်ဥရေညီညီလို့ရှင်နိုင်ငံကဖြစ်ခွင့်ပေးရမယ်နိုင်ငံအခွင့်အရေးကိုသူတို့ဝေပြေဝခံစားစေရမယ်ဒါမှမဟုတ်သူတို့ရဲ့ဒုက္ခတွေဖြစ်နေရှိနေဆိုလို့ရှင်ဒုက္ခတွေရတဲ့နိုင်ငံသားတွေအခွင့်အရေးတွေကိုပြေဝပေးတဲ့နေပေါ့နော်ကျွန်တော်လည်းလူကြီးနေတယ်ကျွန်တော်လည်းအဲ့လိုရှိတယ်ပေါ့
လက်ရှိမြန်မာနိုင်ငံတွင်းအကျဉ်ထောင်တွေထဲကြန့်ရှိနေသေးတဲ့နိုင်ငံရေးအကျဉ်းသားအခြေအနေတွေနဲ့အတူဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NND အပါအဝင်ဒီမိုကရေစီအင်အားစုတွေနဲ့လက်တွဲလှုပ်ဆောင်နေမှုအခြေအနေတွေကိုလည်းဆွေးနွေးပစ်ခဲ့တယ်လို့ကိုမာကီကပြောပါတယ်။
ကျွန်တော်အကျဉ်းထောင်တွေထဲမှာပေါ့နော်88ခုနဲ့ကနေကိုလက်ရှိအခြေအနေတွေပေါ့နော်ကျွန်တော်အားလုံးနီးပါးလည်းထောင်ထဲနေဆွတ်လာရှာရလားဆိုတော့အဲထောင်ထဲမှာဖြတ်တန်းလာတဲ့တွေ့ကြုံတွေကဟိုကြောင်းလည်းမှုဘယ်လိုရှိလာကြလဲဆိုတော့ဥစားပေါ့နော်။အဲအဲကိုကျွန်တော်တွေ့ကြုံတွေကျွန်တော်ပြောကြကြတယ်လက်ရှိမြန်မာနိုင်ငံမှာမတော်တော့သိကြည့်နေ energy ပေါ်မှာကျွန်တော်တို့ရဲ့ပူပေါင်းပါဝါမှုပေါ့ဘယ်လိုကူညီမှုတွေရှိနေလဲဘယ်လိုဆက်သွယ်ဆောင်ရွက်မှုတွေရှိနေလဲပေါ့နော်အဲအားလည်းပတ်သက်လို့ဆိုရင်လည်း2012ခုနှစ်ကျွန်တော်တို့ဒီအားလုံးခေါင်းတွေထွက်လာကြတဲ့အချိန်ကလေးကဒါတော့သိကြည့်တဲ့ party ကိုဝင်ရမယ်အားပေးမယ်ဆိုတော့ကျွန်တော်ပြောပြပြတာဖြစ်တယ်ပေါ့
February 5ရက်နေ့မှာတော့ HRW ကိုယ်စားလှယ်အဖွဲ့ဟာဝန်ကြီးဌာနပေါင်းစုံကတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့ရှိပါတယ်နေ့လယ်ပိုင်းမှာတွေ့ဆုံဖို့စီစဉ်ထားတဲ့ပြန်ကြားရေးဝန်ကြီးဌာနအနေနဲ့လည်းနိုင်ငံတကာမှာဖော်ပြနေတဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေအပါအဝင်မြန်မာနိုင်ငံတွင်းလက်ရှိမီဒီယာလွတ်လပ်ခွင့်အနေအထားကိုရှင်းလင်းပြောပြမှာဖြစ်တယ်လို့ဒုတိယပြန်ကြားရေးဝန်ကြီးဦးရဲထွက်က VOA မြန်မာပိုင်းကိုဖြေပါတယ်
အဲကျွန်တော်တို့ပြည်ကြားရေးဝန်ကြီးဌာနကတော့ညနေပိုင်းမှာဝန်ကြီးနဲ့လာတွေ့ဖို့ရှိပါတယ်။ကျွန်တော်တို့ကတော့ကျန်းမာရေးဌာနတွေကသူတို့တွေ့တဲ့ဝန်ကြီးဌာနတွေကတော့သူတို့တောင်းရွက်နေတဲ့အခြေအနေရှိပြရမို့ကျွန်တော်တို့ဘက်ကတော့ဒီမီဒီယာကဏ္ဍပြည်ပြောင်းလဲရေးတောင်းရွက်နေတဲ့အခြေအနေနဲ့ဒါတွေကိုကျွန်တော်ရှင်းပြမှာပေါ့။ဒီကတော့ပြောမှာကျွန်တော်တို့ကဟိုတာလက်ကိစ္စတွေမှာပေါ့ဗျာတကယ်ဖြစ်တဲ့အခြေအနေမှာကျွန်တော်ရှင်းပြမယ်။အဲသူတို့ကအများဆုံးဖြစ်ရတော့ဟိုဘက်မှာကျန်းမာတစ်ဖက်ကပြောတဲ့ဟာဒီပဲလို့ကောက်ချက်ချထားတော့ဒါမှမဟုတ်ကျွန်တော်တို့ကသူတို့ဒီမှာလာခွင့်ပေးပြီးတော့မှကျွန်တော်တို့အခြေအနေရှင်းပြတာပေါ့။ရှင်းပြပြီးတော့ဒါသူ့အနေနဲ့တော့ကျွန်တော်တို့ကတော့မှန်ကန်တဲ့ကောက်ချက်ချနိုင်အောင်ကျွန်တော်တို့တို့ရတဲ့သတင်းချက်တွေမျှဖို့ပြင်ပါပေါ့ဒါပေမဲ့တို့ရဲ့ကောက်ချက်ကဘယ်လောက်တရားမျှတာလဲမမျှတာဘူးဘယ်လောက်ဓမ္မအသိဉာဏ်ကြားတယ်မကြောက်ဆိုတော့စောင့်ကြည့်အောင်မဟုတ်ဘူး
Unity သတင်းချာနဲ့ Editor ဂျုံနဲ့သတင်းတော်၄ဦးဖမ်းဆီးထိန်းသိမ်းထားတဲ့အနေအထားနဲ့ပတ်သက်ပြီးလဲနိုင်ငံတကာဥပဒေဆိုင်ရာကျင့်ထုံးတွေအတိုင်းလှုပ်ဆောင်နေတာဖြစ်တယ်လို့ HRW အဖွဲ့ကိုရှင်းပြဖို့ရှိတယ်လို့လဲဦးရထွတ်ကပြောပါတယ်
။စုံစမ်းစစ်ဆေးခြင်းခံရတဲ့သတင်းတော်၄ယောက်လုတဲ့အလုပ်မျိုးဟာအင်္ဂလန်နဲ့အမေရိကန်တို့မှလုပ်လို့ရှင်တယ်။သူတို့နိုင်ငံရဲ့မျိုးသားလုံခြုံရေးနဲ့သက်ဆိုင်တဲ့ဥပဒေတွေကစုံစမ်းစစ်ဆေးခြင်းခံရမယ်ဟာ။ဒါလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့တခြားစီပဲ။ဒါကြောင့်မို့ကျွန်တော်ဖြစ်နေဒါပဲရှင်းပြအောင်မို့သူတို့လဲဒါနိုင်ငံတကာမှာဒီကိစ္စတွေရှင်းဆိုင်တွေ့နေရတာပဲ။ဒါကကျွန်တော်လွတ်လပ်စွာပြောဆိုခွင့်နဲ့ဘာမှဆိုင်မလို့ဒါမျိုးသားလုံခြုံရေးကိစ္စပြည်နိုင်ငံမှာဆိုဒီလိုဒီကိစ္စမျိုးတော်ပြီးတော့ကာကွယ်ပြည်ဆက်တော်ပြီးတော့ဓာတ်ပုတ်ရိုက်တာလို့ အခဲဝင်မှုစူးစမ်းရင်ဒီလိုပဲရေးယူခံမှာပါ
မြန်မာနိုင်ငံကိုရောက်ရှိနေတဲ့လူခွေးစောင့်ကြည့်လေ့လာရေးအဖွဲ့အနေနဲ့ဖေဖော်ဝါရီလ5ရက်နေ့မှာတော့နိုင်ငံသားရေးဝန်ကြီးဌာနပြည်ထရေးဝန်ကြီးဌာနနဲ့ပြည်ချားရေးဝန်ကြီးဌာနအပါအဝင်အစိုးရဘက်တာဝန်ရှိသူတွေနဲ့တွေ့ဆုံဖို့စီစဉ်ထားတယ်လို့ဒုပြည်ချားရေးဝန်ကြီးက VOA ကိုပြောပါတယ်ရှင်